ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာနယူးဒယ်လီမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့မှနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးတိုးတက်ခိုင်မာရေးနဲ့ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းပေါ်ကျူးကျော်စစ်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကိုအိန္ဒိယကပြက်ပြက်သားသားရက်တီဖို့အတွက်ဂျာမနီဝန်ကြီးချုပ်ကတိုက်တွန်းမယ်လို့ခန့်မှန်းရပါတယ်။အိန္ဒိယနိုင်ငံဟာရုရှားစီကစစ်လက်နက်တွေကိုအဓိကဝယ်ယူနေတာဖြစ်တယ်လို့ရေနံနဲ့တခြားစီးပွားရေးအရာလိုအပ်ချက်တွေကိုအားထားနေရတာကြောင့်ဝန်ကြီးချုပ်မိုဒီဟာရုရှားအပေါ်ပုံမွေလင်းလင်းဝေဖန်ဆုတ်ချတာမျိုးမလုပ်သေးပါဘူး။အိန္ဒိယမှာလက်ရှိကျင်းပနေတဲ့ G20 နိုင်ငံများစီးပွားပွဲမှာလည်းရုရှားကျူးကျော်တိုက်ခိုက်တဲ့ကိစ္စတွေကိုအဓိကထားမဆွေးနွေးဖို့ဝန်ကြီးချုပ်ကစ조사နေပါတယ်ဒီကနေ့ဂျာမနီဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းယူကရိန်းစစ်ပွဲအဆုံးသတ်အောင်လို့တန်တမာရေးနီလန်းနဲ့ဆွေးနွေးအဖြေချဖို့အတွက်ပြောကြားခဲ့ပါတယ
်ယူကရိန်းကဂတနာကရမ်ကေဆူရဝါစေဟီဘာရတ်နေဒိုင်လော့ဂ်အော်ဒီပလိုမစီကေမာဒမ
်ယူကရိန်းမှာဖြစ်နေတဲ့ပြဿနာတွေကြေလည်အောင်ဆွေးနွေးမှုတွေတန်တမာရေးနီလန်းနဲ့အဖြေချဖို့အတွက်အိန္ဒိယကအလေးအနက်ပြောကြားခဲ့ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ကူညီသွားဖို့အသင့်မှာပဲလို့ဝန်ကြီးချုပ်မော်ဒီကပြောကြားခဲ့တာပါအိန္ဒိယနဲ့ဂျာမနီနိုင်ငံကြားလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးအတွက်ကတိပြုခဲ့ကြတယ်လို့လည်းသူကပြောပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့ကမ္ဘာကြီးအတွက်အရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စတွေကိုအိန္ဒိယဝန်ကြီးချုပ်နဲ့ဒီကနေ့ဆွေးနွေးခဲ့တယ်လို့ပြောပါတယ်။ EU ဥရောပနိုင်ငံတွေကတရုတ်နဲ့ခက်ခခွာနေဖို့စ조사နေကြတာနဲ့အတူဂျာမနီကလည်းတခြားနိုင်ငံတွေနဲ့စီးပွားဆက်ဆံရေးကိုပို့ပြီးတော့ကျယ်ပြန့်အောင်လုပ်ဖို့စ조사နေပုံရပါတယ်ရှင်။